လူမှုအတိုင်းဝန်းကြပြိပခါတွေကိုအဆုံးသတ်နိုင်ရေးအတွက်ငင်းငင်းအလေးထားကိုအလေးထားကောင်းတဲ့ပေါ်ဖို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်ငင်းချမ်းနဲ့ယဉ်ကျေးမှုကိုပြန်ပွားအောင်ဆောင်ရွက်မှသာမတူခွဲပြားခြားနားတဲ့နိုင်ငံတွေအကြားသိမြင်မှာဖြစ်ကြောင်းပြောဆိုခဲ့တာပါဒါ့အပြင်လည်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်ရည်ညွှန်းပြောကြားသွားတာမျိုးတော့မရှိပါဘူးနီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိစဉ်အတွင်းတက်ရောက်တဲ့အခမ်းအနားတစ်ခုမှာအခုလိုပြောကြားသွားတာပါမမှန်ကန်တဲ့သဘောထားအခြေခံနဲ့ဆောင်ရွက်မှုတွေကြောင့်နင်းနာဆုံးရှုံးမှုတွေကျွမ်းရပြီးတော့ပြည်ပခါတွေထပ်ဖြစ်ပေါ်အောင်လမ်းပွင့်သွားသလိုဖြစ်စေကြောင်းနဲ့အမုန်းတရားနဲ့အကြောက်တရားတွေဆင်ခဲပြန်ပွားလာပြီးတော့ညင်းကြေးရေးကိုတိကျစေတာဖြစ်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါရယ်။ဒါ့အပြင်နိုင်ငံတွေအကြအပြန်လည်လေးစားမှုထားပြီးတော့ညင်းကြေးရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းပါရယ်။2019ခုနှစ်အောက်တိုဘာလကစလို့လူမှုအသိဝန်ကြားပြိပခါတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်တွင်ကနေဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားပြီးတဲ့နောက်ပိုင်းဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်မေးခွန်းထုတ်ခဲ့ကြပါရယ်။အရင်တိုက်ခံပွားနဲ့ဒီမိုကရေစီအရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာတို့လိုဒီမိုကရေစီမီးရှို့တစ်စောင်ဖြစ်အကြီးအကျယ်လေးစားခံခဲ့ရတဲ့ဒေါက်ဆန်ဆူစီဟာရိုဟင်ဂျာအရေးကိစ္စလိုဖြစ်တဲ့မျိုးတွေမှာလူခွင့်ရေးကိုဦးစားပေးဆောင်ရွက်တာမျိုးမရှိတာကြောင့်ဒီနိုင်ငံတကာကပေးရထားတဲ့ဆုတွေကိုပြန်လည်ရုပ်သိမ်းခံနေရတာမှာအခုနောက်ဆုံးမှာတော့ဒီ Paris မြို့တော်ဝန်ယုံကပြင်သစ်မြို့တော်ဆိုင်ရာဂုဏ်နုဆောင်လွတ်လပ်ရေးဆုကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့တောက်ကြနေကပြောကြားထားပါတယ်